ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရွှေညောင်ပင်အခြေစိုက်မြန်မာစစ်တပ်ကို KIA ကနေမနေ့ဩဂတ်လ4ရက်နေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှလည်းစတုံးဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာကြောင့်အနီးအနားကျေးရွာကပြည်သူတွေထပ်မံတိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်အတွင်းကစီရေးအခြေအနေကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဝိုင်းမော်မြို့နယ်အတွင်းမှာပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါ။ဒီလ၄ရက်နေ့မှာတော့ဝိုင်းမော်မြို့နယ်တောင်ဘက်ချမ်းဝိုင်းမော်လိုင်စာဗမော်လန်းကရွှေညောင်ပင်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒီနေ့မှာတော့မြို့နယ်ရှေ့ဘက်ချမ်းကဝိုင်းမော်စတုံးကံပိုက်တီလန်းကစတုံးနီးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်။ဒီကက
တော့လိုင်စာလားဆိုရွှေညောင်ပင်တိုင်းနစ်ချက်မှာတိုက်ပွဲဖြစ်တာ။ဒီနေ့အဲ့ဒီဒီကတာတရားရတယ်။ဒီနေ့လေးမှာအဲ့ဒီစတုံးအပေါ်ဘက်မှာစတုံးမြို့ရဲ့အသင်းဒီကုန်းတောင်နဲ့အဲ့ဒီမန်တောင်ကြားမှာလေဒီမနေ့ဆယ်နိုင်လာအဲ့ဒီဒီမှာစက္ကနာအဲ့ဒီဒီမှာတိုက်ပွဲတစ်ခုဖြစ်ပြီးရ
ဒီလာနေရနေ့ကစတုံးမျိုးနဲ့ဒီကအင်းဝင်ကောင်ပြည်သူ့စစ်ကန်းကို GIA ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးခဲ့တဲ့နောက်အနီးနားကျေးရွာတွေကပြည်သူတို့စတုံးဘက်ကိုတင်းဆောင်ခဲ့ကြပါတယ်ဒီနေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာလည်းအနီးနားကျေးရွာကပြည်သူတွေထပ်မံတင်းဆောင်နေရတဲ့အကြောင်းအခုလိုဆက်ပြောပါတယ်
အဲ့ဒီအမန်ကောင်တို့ကဒီအိမ်ပေါင်းကျွာအဲ့ဒီတခြားကဒီဒီကြတာတင်းချောင်းနေလို့ဆိုတာလည်းကြားတယ်ရှစ်ချောင်းရှစ်ချောင်းဆိုတော့တောပြတော့တောင်ရအဲ့လိုမျိုးမှာတင်းချောင်းသွားတယ်လို့ကြားတယ်အမန်ကောင်ကတော့ပြည်သူကြတာစတုံးကလည်းအဲ့လိုကားနေလာကြည့်ကားလေဆိုတာကြားရတယ်အဲ့ဒါအိမ်ချေ30ကျော်လောက်ကြတာစတုံးကတော့အဲ့လိုမျိုးပဲပြန်လာကြည့်သွားတယ်လို့ကြားတယ်ပြည်သူ
လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်သွားတဲ့ကုန်တင်ကားတွေပိတ်မိနေတယ်လို့လည်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်မှာစီးရဲတင်းမာမှုတွေမြင့်တက်နေပြီးရှစ်ဆယ်လက်တိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတဲ့အကြောင်းသုံးသပ်ပါတယ်
။ဝိုင်းမော်ဘက်ကအခြေအနေကတော့တိမတီတီရောမရှိဘူးခင်ဗျ။မနေ့ကလည်းဝိုင်းမော်ပြည်ညုံပင်သက်ခန်းကိုကျွန်တော်တို့ KIA မှတ်တုံးတရင်ကနေပြစ်တဲ့ဖြစ်စဉ်တွေရှိပါတယ်။နောက်ပြီးတော့ဟိုဝိုင်းမော်ကနဲ့စတုံးဘက်ကိုတက်သွားတဲ့တာလန်ဘော်ကဒီဇက်ကစရဲ့တက်ခန်းဒီကိုလည်းဒီကျွန်တော်တို့တက်ရင်တုံးကလည်းဝန်တိုက်တဲ့ဖြစ်စဉ်တွေရှိပါတယ်ဆိုတော့အဲ့ဘက်ကခြေနေကိုခြုံမင်းမပြောမယ်ဆိုလို့ရှိရင်ပြီးမာတဲ့အနေအထားဖြစ်ပါတယ်စစ်ပြီးမှလည်းတိုက်ပွဲကတော့ဖြစ်ပေါ်ရှိပါတယ်ခင်ဗျာ
ဖခင်ပြုံးတဲ့ဆယ်စင်းဘက်မှာလည်းစစ်ကောင်စီတက်တဲ့ဂရင်ကြီးဒီမာမှုတွေရှိနေသဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေမကြာခဏဂင်းထောက်တာတွေရှိတဲ့အကြောင်းဆက်ပြောပါတယ်။ဝိုင်းမော်မြို့နယ်အတွင်းမှာဇူလိုင်လ10ရက်နေ့ကစတင်ပြီးတိုက်ပွဲတွေကြိုးကြားဖြစ်လာခဲ့တာပါ။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့တယ်လို့ဇူလိုင်လ28ရက်နေ့ကတော့ဝူယန်ရွာခြေစိုက်ပြည်သူ့စစ်ကန်းကို KIA ကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ။